နာဗိုင်းရပ်စ်ကူးစက်မှုကိုတားဆီးဖို့ကြိုးပမ်းတဲ့အနေနဲ့ဥရောပနိုင်ငံအားလုံးဤဘက်ကခရီးသွားတွေကိုဝင်ဝင်တားမြစ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်တပတ်တက်ကြေညာလိုက်တဲ့အပေါ်ဥရောပထိပ်တန်းရရှိတွေကစာသာပေးနေမှာပဲဝေဖန်လိုက်ကြပါတယ
် The US decision to impose a travel ban was taken unilaterally and without
အမေရိကန်ကတိုင်းပြည်စနစ်ကိုမလုပ်ဘဲခရီးသွားတွေကိုတားမြစ်ဖို့တပတ်တက်ဆုံးဖြတ်ခဲ့ရတာဖြစ်တဲ့အကြောင်းဥရောပကွန်ရှင်ပြောခဲ့ရသူ Eric Mamma ကပြောဆိုသွားတာပါအမေရိကန်ရဲ့ဆုံးဖြတ်ချက်ကိုဥရောပသမဂ EU အနေနဲ့လက်မခံနိုင်တဲ့အကြောင်းဥရောပကွန်ရှင်ဥက္ကဋ္ဌ Ursula von der Leyen နဲ့ဥရောပကောင်စီဥက္ကဋ္ဌ Charles Michel တို့ကလည်းပူးတွဲထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောဆိုခဲ့ကြတာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာကမ္ဘာအခြေတည်တစ်ခုသာဖြစ်ပြီးကမ္ဘာတိုက်ကြီးတစ်ခုရဲ့ပြဿနာမဟုတ်တဲ့အတွက်တစ်ဖက်သက်ဆောင်ရွက်ချက်တွေနဲ့ပူးပေါင်းဆောင်ရွက်မှုတွေလိုတဲ့အကြောင်းပူးတွဲကြေညာချက်ထဲမှာပြောဆိုထားပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာရာသီတုတ်ခွေးတော့တော့စိုးရိမ်စရာမရှိတဲ့သဘောမျိုးမကြတဲ့ရင်ကပြောခဲ့ပြီးဗိုလ်ထုနေကပဲခီးသွားတွေကန့်တတ်မဲ့အစီအစဉ်ကိုတမန်ဆန့်ကြေညာလိုက်ကြပါဗြိတိန်နဲ့အိုင်ယာလန်တို့ကလွဲလို့ဥရောပ26နိုင်ငံကဒီကြောင်ခီးစဉ်တွေကိုတောက်ချန်နေညာသကောင်ကစပြီးရေပောင်း30အမေရိကန်ကိုဝန်ဝန်မပေးဖို့တားမြစ်လိုက်တာဖြစ်ပါတယ်။ဒါပေမဲ့လည်းတားမြစ်ထားတဲ့ဥရောပနိုင်ငံတစ်ခုကခီးတယ်ပြီးဗြိတိန်နဲ့အိုင်ယာလန်နိုင်ငံတွေကတစ်ဆင့်လာမယ်ဆိုရင်ခွင့်ပြုမှာလားဆိုတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဥရောပကလာတဲ့အမေရိကန်နိုင်ငံသားတွေကိုဝင်ဝင်ကတ်တမထားပေမဲ့ဆလီရဲ့ကျာကိုပါတာတီချာဆောင်ကြည့်သွားမှာဖြစ်တဲ့ကြောင့်လေသူတို့မှာမိုက်ပန်စ်ကအမေရိကန်ရုပ်သံ ABC ကိုပြောဆိုထားပါတယ်